တရုတ်မြန်မာနယ်စပ်ဒေသနမ်ခမ်းမြို့ရှိရှမ်းပြည်တပ်မတော် SSC မြောက်ပိုင်းတပ်တွေကိုတန်အားအမျိုးသားလွတ်မြောက်ရေးတပ် TNLA ကနေရာရွှေ့ပြောင်းပေးတဲ့ကိစ္စဟာနှစ်ဖက်ဆွေးနွေးမှုရှိမထားဘူးလို့ SSA မြောက်ပိုင်းဘက်ကပြောဆိုပါတယ်။လက်တလုံးမှာတော့ TNLA ကတည်ယူထားတဲ့နမ်ခမ်းမြို့အုပ်ချုပ်ရေးနဲ့ပတ်သက်ပြီးနှစ်ဖက်သဘောတူညီချက်မရသေးကြောင်းပြောပါတယ်။ရှမ်းပြည်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားအုပ်ချုပ်ရေးပိုင်းနဲ့ပတ်သက်ပြီးမပြေမလည်ဖြစ်နေတဲ့အခြေအနေကိုတော့ကိုရန်နိုင်ကပြောပြပေးမှာပါ
2023ခုနှစ်နောက်ပိုင်းမှာစတင်ခဲ့တဲ့တစ်တုံညာနှစ်ခုစစ်စီရင်ပြမှာ TNL တာအပလောင် MMDA ကိုကန့် AA ရခိုင်တို့ပါဝင်တဲ့ညီနောင်မဟာမိတ်တပ်ပေါင်းစုဟာချမ်းမြောက်ဒေသမှာအနည်းဆုံးမြို့73မြို့လောက်ကိုသိမ်းယူခဲ့တာပါလောလောဆယ်2023ခုဒီဇင်ဘာလက TNL ကသိမ်းယူလိုက်တဲ့နန်းခမ်းမြို့အုပ်ချုပ်ရေးနဲ့ပတ်သက်ပြီးTNL နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်တွေအကြားမပြေလည်မှုတွေရှိလာနေပါတယ်။ပြီးခဲ့တဲ့မေလ28ရက်နေ့ကနန်းခမ်းမြို့နယ်ရှိ SSPP SSA မြောက်ပိုင်းတပ်တွေကို TNL ကမူဆယ်ဘက်ကိုပြောင်းရွှေ့စေခဲ့ပါတယ်။ဒီလိုပြောင်းရွှေ့ရတဲ့ပတ်သက်ပြီးနှစ်ဖက်ဆွေးနွေးညှိနှိုင်းပြီးမှပြောင်းရွှေ့ရဖြစ်တယ်လို့ TNL ဘက်ကသတင်းထုတ်ပြန်တဲ့အပေါ် SSPP SSA မြောက်ပိုင်းဘက်ကမဟုတ်မှန်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်ကမျိုးရီကိုပြောပါရယ
်ဒီပြီးခဲ့တဲ့29ရက်ပေါ့ဗျာမေလ29ရက်ပေါ့အဲ့ဒါ TNA ကကျွန်တော်ခမ်းမြုံနယ်အထက်မှာရှိတဲ့ကျွန်တော် SSPP ဒီဝီတိုရေးပိုင်းရောဟိုအခွန်ဌာနရောသူတို့ကဟိုဘူဆယ်ဘက်ကနေတည်ဆောင်ပြောင်းရွှေ့ထားတာပေါ့ဗျာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ TNA ပြန်ကြရေးကလူအမိတိုင်းပြမတဘောတူညီချက်နဲ့လုပ်တယ်ဆိုတာအဲ့ဒါတော့မမှန်ဘူးဆိုတဲ့အကြောင်းကျွန်တော်တို့လူထုတွေသိအောင်ပြောပြချင်တာပ
ါ TNL ကနန်းခမ်းမြို့ကိုနှစ်လနီးပါးကြာတိုက်ခိုက်ပြီး2023ဒီဇင်ဘာ18ရက်နေ့မှာတည်ယူခဲ့တာပါဒီလိုတည်ယူပြီးနောက်နန်းခမ်းမြို့အုပ်ချုပ်ရေးနဲ့ပတ်သက်ပြီး TNL နဲ့ SSPP ကြာဆွေးနွေးမှုတွေရှိခဲ့ပေမဲ့နှစ်ဖက်သဘောတူညီချက်မရသေးကြောင်းလဲဘုံမှုဆိုင်ဖုံးဟန်ကဆက်ပြောပါတယ
်လူနန်းခမ်းကိစ္စကဒီတိတုံညာနေကွန် operation နောက်ပိုင်းမှာ TNA ကကျွန်တော်တို့ဟိုတို့ TNA ပဲအုပ်ချုပ်သွားမယ်ပေါ့လေဟိုအုပ်ချုပ်ရေးပိုင်းချထားမယ်ပေါ့ရောအကိတ်တယ်ဟိုနောက်တော့ကိတ်ပေါ့နောက်တော့ကိတ်လည်းရှိပြီးပို့တို့ request လုပ်တာပေါ့ဒါပေမဲ့ကျွန်တော်တို့ကဒီနမ်ခမ်းမြို့နယ်ထဲမှာ SSPB SSA ဒီထောင်ကကတဲ့အခြေဆက်မှာပြင်နေလာတဲ့ data တွေဖြစ်တယ်ဆိုတာကမှဖြစ်နိုင်ဘူးဗျာတော့ညီနိုင်တယ်ဒါပေမဲ့ကျွန်တော်တို့ကမဖြစ်နိုင်ဘူးဆိုတဲ့အကြောင်းပြထားကျက်တဲ့ဝင်စားနဲ့ကျွန်တော်ပို့ထားပြီးသားဖြစ်တယ်။ဒါပေမဲ့ဒီအကြောင်းပြန်ပြီးနောက်ပိုင်းမှာသူကမပြောမစုံနဲ့ဒီအတ္တမပြောင်းရွှေ့မှုတွေဖြစ်လာတာပေါ့
။ DNL တအားနဲ့ SSPP ရှမ်းတပ်ဖွဲ့တွေဟာတရုတ်မြန်မာနယ်စပ်ခြေစိုက် UWSC ဝါတပ်ဖွဲ့ဦးဆောင်တဲ့ FENCC ခေါ်ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမှပါဝင်ထားကြတာပါ။လက်ရှိဖြစ်ပေါ်နေတဲ့မပြေလည်မှုတွေကိုညှိနှိုင်းအဆွေးနွေးအဖြေရှာသွားမှာဖြစ်တယ်လို့လည်းဝန်မှုဆိုင်ဖုံးဟန်ကပြောပါရယ်။
ဘလောင်နဲ့ရှမ်းကဟိုနေပေါင်းများစွာဒီရှမ်းပြည်ထဲမှာကွာနေတိုင်းလည်းကြတော့လူမျိုးတွေဖြစ်တယ်။ဟိုတက်ကလည်းဒါတော်ရေးဖွဲ့စည်းမှမိတွေလည်းဖြစ်တယ်။ဆိုတော့ကျွန်တော်တို့ SSPP နေနဲ့ပြောနိုင်တာကတော့မင်းချမ်းစွာဒီကွာရှင်နေနေတိုင်းကြီးဟိုစိတ်တော်ရေးမှာညီနိုင်ရေးနဲ့ကျွန်တော်တို့ဒီကာလအတွင်းမှာဘလို့သူ့ပေါင်းဆွေးရပြီးတော့မှရည်တည်နေထိုင်တော့ကြောက်မလဲဆိုတဲ့ဟာကိုအဓိကအနေနဲ့ကျွန်တော်တို့လုပ်ချင်တာပေါ့ဗျာ။
နိုင်ငံရေးသားဖြစ်ပျက်တဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့တရားအမျိုးသားလွတ်မြောက်ရေးတပ်မတော် TNL ကပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းပိတ်ထားတာနဲ့ဆက်သွယ်လို့မရခဲ့ပါဘူး TNL ပြောရေးဆိုခွင့်ရှိသူလွေရေးဦးက TNL ကနန်းခမ်းကိုတင်ယူပြီးနောက်မှာ SSPP တပ်ကသူတို့တင်ယူထားတဲ့စခန်းတွေမှာလာရောက်နေရာယူခဲ့ကြောင်းဒီအတွက်နှစ်ဖက်ဆွေးနွေးပြီးနောက်မှာ SSPP တပ်တွေကိုနေရာပြောင်းရွှေ့ခဲ့တာဖြစ်ကြောင်းအယောရီသတင်းဌာနကိုဖြေကြားထားပါတယ်တစတဲ့မှာပဲဒေသရွှေရှိတခြားအဖွဲ့အစည်းတွေနဲ့ဖြစ်ပေါ်လာတဲ့မပြေလည်မှုတွေကိုဘိုးချင်းချိတ်ဆက်ပြီးနိုင်ငံရေးနည်းရဖြည့်ဆင်းသွားမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်။ချက်မြောက်ဒေသအတွင်းမှာလည်း KIA ကချင်း MMDA ကိုကန့် DNL တအား SSPB SSA မြောက်ပိုင်းတပ်ဖွဲ့တွေအဓိကလှုပ်ရှားနေတာဖြစ်ပါတယ်။တစ်တုံညာနှစ်ခုစစ်စင်ရင်နောက်ပိုင်းမှာတော့လက်နက်ကိုင်အဖွဲ့တွေကြားမှာနေမီထိန်းချုပ်မှုနဲ့ပတ်သက်ပြီးတော့အငြင်းပွားတဲ့သတင်းတွေလည်းထွက်ပေါ်လာနေပါတယ်။ချမ်းမြောက်ဒေသခံတို့ကတော့တိုင်းသာလက်နက်ကိုင်အဖွဲ့တွေကြားမပြေလည်မှုတွေကကြာလာရင်လူမျိုးအချင်းချင်းကြားယုံကြည်မှုကြာဆင်းလာနိုင်တာကြောင့်အချင်းချင်းပြေလည်အောင်ညီနိုင်စေလို့ကြောင်းပြောပါရစေ
။ဒီလိုချင်းချင်းဟိုနားလည်မှုတွေလို့တော့လူတို့ကတော့နေလို့ခက်တာပေါ့ဗျာ။ဟိုဒီငွေပြည်သက်ချာမဖြစ်တာတော့လူတို့ကြားတော့ဒီမျိုးတော့ကြာလာရင်ကိုခိခိုက်လာမှာပဲ ဖြစ်စဉ်ချင်းနဲ့ဒါနာတော့ချင်းချင်းယူနိုင်ကြပါဒီဒီနဲ့ဒါပါပဲ
လက်ရှိအချိန်မှာတော့ဆံမြောက်ဒေသကလာချိုမူဆယ်ပြည်တော်စုလမ်းမကြီးကိုအသုံးမပြုနိုင်ပဲတော်လန်တွေကနေသွားလာနေရတာနဲ့စစ်ကောင်စီဘက်ကကုန်ပစ္စည်းတင်သွင်းမှုကန့်သတ်တာကြောင့်ကုန်စည်စစ်စစ်မှုခက်ခဲနေသလိုလမ်းခီးမှာလည်းလက်နက်ကိုင်အဖွဲ့ကြီးအမျိုးမျိုးကဂိတ်ကြီးကောက်ယူတာကြောင့်ကုန်ပစ္စည်းရှားပါးတာနဲ့ဈေးနှုန်းကြီးမြင့်တာတွေကိုရင်ဆိုင်နေကြပါတယ်ခင်ဗျာ
ဒါကြတော့ရှမ်းပြည်မြောက်ပိုင်းကအခြေအနေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုကိုရန်နိုင်ပြောပြသွားတာပါ